နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRCH မြန်မာနိုင်ငံတဲကိုဆန္ဒမှုအကူအညီတွေနဲ့ဇက်ဖြတ်ကျော်ပို့ပေးနိုင်ရေးအတွက်စစ်ကောင်စီအတိုက်ခံလက်နက်ကိုင်အားစုတွေအင်းနီးချင်းနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ပြောပါတယ်မြန်မာနိုင်ငံရဲ့နေမီအများစုမှာစစ်မဲ့ဖြစ်ပွားနေတာကြောင့်55တန်းရှိတဲ့တိုင်းပြည်လူဦးရေ3ပုံတပုံလောက်ဟာဆန္ဒမှုအကူအညီတွေလိုအပ်နေပေမဲ့လုံခြုံရေးဆုံးရတဲ့အခြေအနေနဲ့သွာလာမှုခက်ခဲတာတွေကြောင့်အကူအညီတွေပို့မပေးနိုင်ပဲဖြစ်နေတယ်လို့ ICRC အကြီးအကဲမဂျာနာစပိုဂျာရစ်ကရိုက်တာသတင်းဌာနကိုဒီကနေ့ပြောခဲ့ပါတယ်တချို့ဒေသတွေမှာစေဝါကူတာမှုလုံးဝမရှိတဲ့အခြေအနေဖြစ်နေတဲ့အတွက်ဒါဟာလုံးဝပြိုကျပျက်စီးနေတဲ့အခြေအနေဖြစ်ပြီးသူတို့အနေနဲ့ဘလောက်ထိအကူအညီလိုအပ်နေလဲဆိုတာကိုတောင်တွားရောက်စစ်တမ်းမယူနိုင်တဲ့အခြေအနေဖြစ်နေတယ်လို့လည်းပြောပါတယ်လိုအပ်နေသူတွေထံအကူအညီတွေပို့ပေးနိုင်ရေးအတွက် ICRC အနေနဲ့သက်ဆိုင်သူအဖွဲ့အစည်းအသီးသီးနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဒီတဲ့ပတ်သက်မြန်မာနိုင်ငံခီးစဉ်မှာလဲ ICRC အနေနဲ့အကူအညီတွေဒီတဲ့ပို့ပေးပို့နိုင်စွမ်းရှိတဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လိုင်ကိုပြောခဲ့တယ်လို့လဲဆိုပါတယ်ဒါပေမဲ့လဲအကူအညီလိုအပ်တဲ့နေရာတွေကိုအရောက်သွားဖို့အခက်အခဲရှိတယ်လို့ပြောပါတယ်ပြီးခဲ့တဲ့မလတုန်းကတော့အာဆီယံဆန္ဒမှုအကူအညီပေးရေးအစီအစဉ်ရဲ့ကြောတောင်နောက်ခံပေးမှုနဲ့ထိုင်းနိုင်ငံကမြန်မာပြည်အတွက်ဆန္ဒမှုအကူအညီတချို့ကိုပို့ပေးခဲ့ပူပါတယ်ခင်ဗျာ